ဒီနေ့မှလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီတီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်တော်တာရှင်များရှင်လန်းကျမ်းမာကြပါစေဒီကနေ့နုပြိုသက်တာအတူယူစရာအစီအစဉ်မှာကျမကီတီနဲ့အတူကျမမက်နင်းစီကလည်းပါဝင်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်မက်ကီတီရေမင်္ဂလာပါ
မင်္ဂလာပါမင်းစီ
တော်တာရှင်များလည်းမင်္ဂလာပါနော်မကီတီရေဒီနေ့အတွက်နားဆင်ရမယ့်အကြောင်းအရာလေးကိုပြောပြပေးပါအောင်ရှင်
။ဖက်မိသမျှဖောက်တယ်ချခြင်းတဲ့အကြောင်းကတော့အရှုံးဆိုတဲ့အကြောင်းပဲဖြစ်ပါတယ်။တက်ကြီးစကားတက်ငယ်ကြားဆိုတဲ့စကားရှိတဲ့အတိုင်းစာရေးဆရာဆူဒိုနင်ရေးထားတဲ့တက်ကြီးစကားတွေကအရှုံးဆိုတဲ့အကြောင်းကိုအသက်ငယ်သူများနားဆင်စီခြင်းတဲ့အတွက်ပြောပြမှာဖြစ်ပါတယ်။ကျမလည်းဒီအကြောင်းလေးကိုဖတ်ပြီးတော်တော်လေးသဘောကျမိပါတယ်။ဘဝမှာအသက်အရွယ်အလိုက်ရှုံ့နှိမ့်ခြင်းဆိုတဲ့အရာနဲ့ရင်ဆိုင်ကြရပါတယ်။ဖခင်စီမှာဆုတောင်းကြတဲ့အခါမှာလည်းအောင်မြင်ခြင်းအခွင့်ကိုပေးပါလို့ပဲဆုတောင်းကြပါတယ်။ရှုံ့နှိမ့်ခြင်းကိုပေးပါလို့ဘယ်သူမှဆုမတောင်းခဲ့ဘူးပါဘူး။ဒါပေမဲ့ဒီရှုံ့နှိမ့်ခြင်းနဲ့တွေ့ကြုံရတာပါပဲ။ကောင်းပြီ။ဒီလိုတွေ့ကြုံရတဲ့အခါမှာဘလို့ရင်ဆိုင်သဘောထားကြရင်ကောင်းမလဲဆိုတာကိုသတိရစေချင်ပါတယ်။ဒါကြောင့်အရှုံးနဲ့ပတ်သက်ပြီးစာရေးဆရာကြီးများရဲ့အဆိုအမိန့်များကိုဖော်ပြပြီးချိန်ထိုးကြည့်ကြရအောင်။အရှုံးဟူသည်ကအမားကိုကျူးလွန်မိပြီးနောက်ထိုအမားအပေါ်မှအတွေ့အကြုံကိုအမျက်မထုတ်တတ်သောသူအတွက်သာဖြစ်လေသည်တဲ့ဒီစကားကိုပြောခဲ့တဲ့သူကအမေရိကန်စာရေးဆရာအယ်ဗတ်ဟျူဘော့ဖြစ်ပါတယ်ဒီအဆိုကိုသေချာစဉ်းစားကြည့်ကြရအောင်အမားကိုတော့ကျူးလွန်မိပြီးမှားသွားပြီးဒါနဲ့ရှုံးရောလားမဟုတ်ဘူးမရှုံးသေးပါဘူးဘရောမှာရှုံးတယ်လဲဆိုရင်မှားသွားတဲ့အမှားပေါ်မှာနောက်ထပ်မှားအောင်သင်္ကန်းစာမယူတတ်တဲ့အခါမှသာရှုံးတာဖြစ်ပါတယ်။တသက်လုံးအောင်မြင်နေတဲ့သူမရှိသလိုရှုံးနေနေတဲ့သူလည်းမရှိပါဘူး။စီးပွားရေးအောင်မြင်နေပေမဲ့လည်းကျန်းမာရေးဘိုင်းမှာရှုံးနေခြင်းနဲ့ရင်ဆိုင်နေရတာလည်းရှိပါတယ်။ကျမတို့ရဲ့ငယ်ဘဝကိုပြန်ပြီးစဉ်းစားကြည့်ကြရအောင်။ငယ်ငယ်တုန်းကမှားလိုက်တဲ့အမှားတွေနဲတာမှတ်လို့တပ်ပုံတရာအပေါင်းနှုတ်တွေမားလိုက်တာမှဒီအမားတွေကိုအမှန်ပြင်ဆင်ခဲ့ကြရပြီးအလဲတန်းအထက်တန်းအထိရောက်လာခဲ့ကြရတာပါပဲ။ဒါဖြစ်ရင်အမားကိုအမားမှန်သိလျက်နဲ့ဆက်ပြီးကျူးလွန်နေတာဒါမှမဟုတ်အမားကိုအမားမှန်မသိဘဲဆက်ပြီးကျူးလွန်နေတာသာလေအရှုံးဖြစ်ပါတယ်။နောက်အဆိုအမိန့်တစ်ခုကတော့အရှုံးဆိုတာကိုယ်ဘယ်လိုလူစားဆိုတာအမှန်တိုင်းကိုဖာသာကိုတိလာရဖို့အတွက်မဟာအခွင့်ကောင်းပဲဖြစ်တယ်တဲ့ဒါလည်းဟုတ်နေပြန်ပါတယ်လူဆိုတာဘယ်သူပဲဖြစ်ဖြစ်ကိုကိုကိုအဟုတ်မှတ်ထင်ပြီးအထင်ကြီးတတ်တဲ့သဘာဝရှိတတ်ကြပါတယ်ကိုမတက်တာကိုမတော်တာရှိပေမဲ့မိခင်ရောက်ဆောင်ပြီးနေရာတကာမှာဆရာလှုပ်ချင်နေတတ်ကြပါတယ်ကိုမရှိရင်မဖြစ်ဘူးလို့လည်းထင်ထားကြပါတယ်အေးအရှုံးနဲ့ရင်ဆိုင်ရတော့မှသာကိုမစွမ်းတာကိုလျှော်တာကိုချော်တာတွေကိုမြင်လာတတ်ပါတယ်ကိုကိုကိုပြန်ပြီးကွက်ကွက်ကွင်းကွင်းမြင်လာနိုင်တဲ့အခွင့်အရေးကိုအရှုံးကားမှသာဖော်ထုတ်ပေးနိုင်တာဖြစ်ပါတယ်လက်ညိုးညွန်ရာရွှေဖြစ်ပြီးအဖက်ဖက်မှာအောင်မြင်နေလို့ကတော့ဘဝင်နေလေဟဲ့ပြီးတဲဟုတ်တဲ့ကိုပါလားလို့ဘဝင်မြင်နေမယ်ဆိုရင်ကိုကိုကိုဘလို့မှအမှန်တိုင်းမြင်နိုင်မှာမဟုတ်ပါဘူးရှုံးပြီးဆိုတာနဲ့စိတ်တက်ကြနေဖို့မဟုတ်ပဲကိုယ့်ကိုယ်ကိုပြန်မြင်တတ်ဖို့ပဲဖြစ်ပါတယ်။အင်္ဂလိပ်စာရေးဆရာလည်းဖြစ်ခရစ်ယာန်ဘုန်းတော်ကြီးတွေလည်းဖြစ်တဲ့ဂျူလီးစ်နဲ့အော့ဂတ်စတပ်စ်ညီအကိုနှစ်ယောက်ကဘာပြောထားလဲဆိုရင်ဘဝမှာရင်ဆိုင်ရသမျှအရှုံးတွေထဲမှာတဝက်လောက်ကကို့မြင်းကလွာကနေခုံလိုက်တုံးမှဇက်သက်မိရာကနေပြစ်ကုံတာကြီးပါပဲတဲ့။မြင်းကလွာကနေခုံလိုက်ချိန်မှာဇက်ကြိုးကိုတုံကနေဆွဲလိုက်မိတာနဲ့မြင်းကလန့်ဖြန့်ပြီးပြက်ရက်လိုက်တဲ့အခါမြင်းဘော်ကဒလိတ်ခောက်ခွေကျသွားခြင်းပဲဖြစ်ပါတယ်။ဒီအဆိုနေရာမှာတော့စာရေးဆရာကသူ့ခံစားချက်နှစ်ပိုင်းရှိတယ်လို့ဖော်ပြထားတာတွေ့ရပါတယ်။တစ်ပိုင်းကသူ့အရှိန်လေးနဲ့သူလွတ်ပြီးမထားမိပဲကိုကဝင်ကလန့်မိလို့ရှုံးရတာလို့ဆိုလိုရာရောက်ပါတယ်။နောက်တစ်ပိုင်းကအချိန်အခါမသိင်ချိန်မှာမသိင်တာကိုလုံးမိလို့ရှုံးရတယ်လို့ဆိုလိုရာကိုရောက်ပါတယ်။တေချာတာကတော့နှစ်ခုစလုံးကိုယ်ကြောင့်ကြီးပဲဖြစ်ပါတယ်။ဘသူ့အပြစ်မှမဟုတ်ပါဘူး။တခါတလေကြတော့ဘဝမှာသူ့အရှိန်လေးနဲ့သူလိမ့်နေတာလေးကိုအသာလေးလွတ်ပေးလိုက်ရင်ရှုံးစရာအကြောင်းကတိတ်မရှိပါဘူး။ဒါပေမဲ့ ကိုကနိုင်ကျင်စောနဲ့ဖိလုတ်ရင်းကနေမထင်မဲ့ဖဲဇက်တက်လိုက်တယ်လို့ဖြစ်သွားတော့မှရှုံးတော့တာပါပဲဒါကတပိုင်းနောက်တပိုင်းကတော့အချိန်မကိုက်တာပါပဲလုတ်တင်တာကိုလုတ်တင်တဲ့အချိန်မှလုတ်ရမှာဖြစ်တယ်လို့မလုတ်တင်တော့ဘူးလို့ယူဆတာနဲ့တိကနေဖြစ်နိုင်တဲ့သူတွေဟာအရှုံးနဲ့တက်ပါတယ်ဥပမာကတော့ဖဲသမားပဲဖြစ်ပါတယ် ဖဲသမားဟာတော်ဖို့ကောင်းတဲ့အချိန်မှာမတော်ဘဲလောဘဇောတိုက်ပြီးဆက်ကစားမယ်ဆိုရင်အရှုံးနဲ့ရင်ဆိုင်ရမှာပဲဖြစ်ပါတယ်ဘဝဆိုတာလည်းတစ်ဖက်ကတွေးရင်လောင်းကစားဝိုင်းတစ်ခုလိုပါပဲနိုင်နေတာပါပဲကွာဆိုပြီးထင်ရဆိုင်မိရင်အရှုံးနဲ့တွေ့ကိုတွေ့မှသေးချပါတယ်အရှုံးနဲ့ပတ်သက်တဲ့အဆိုအမိန့်လေးနှစ်ခုနဲ့ဆုံးသက်ချင်ပါတယ်ပထမတစ်ခုကနောက်ဆုံးအကြိမ်သင်ရှုံးနိမ့် ဒီနေ့ညွှတ်ပြတော့ဆိုတဲ့မေကွန်ပုံစံမျိုးလေးဖြစ်ပါတယ်။တောတာရှင်မိတ်ဆွေဖြည့်ကြည့်ပါ။နောက်တစ်ခုကတော့ဖရာသခင်ကအချိန်ကိုဖန်ဆင်းခဲ့ရခြင်းဤအကြောင်းရင်းတစ်ရက်ကအတိတ်မှာရှုံများအားမြောက်နံတကြိုစရာတနေ့ရာရှိလာစေရန်ပင်ဖြစ်တည်တကားတဲ့။ဒါကတော့သူ့ဘဝရဲ့ယုံကြည်ချက်ကိုသူဖော်ပြထားတာပဲဖြစ်ပါတယ်။ ဆိုင်ရဲဆရာကတော့အချိန်ဆိုတာအကောင်းဆုံးတန်ကျေစေဖြစ်တယ်လို့ဆိုထားတာတွေ့ရပါတယ်။ဘဝမှာတွေ့ကြုံရတဲ့ရှုံ့နိမ့်မှုတွေကိုအချိန်ယူပြီးပြန်ကြိုးစားတဲ့အခါအောင်မြင်မှုနဲ့တွေ့ကြုံရတယ်လို့ဆိုခြင်းပဲဖြစ်ပါတယ်။အရှုံးနဲ့ရင်ဆိုင်ရတဲ့အခါမှာဒီအရှုံးကိုပဲဖတ်တွေ့မနေပဲအသက်တစ်ဖန်ပြန်စားပြီးအောင်မြင်တဲ့အထိကြိုးစားဖို့ပဲဖြစ်ပါတယ်။မိတ်ဆွေ
တဲ့အရှုံးနဲ့ရင်ဆိုင်ရတဲ့အခါမှာဘလို့ရင်ဆိုင်ကြော်ဖြတ်ကြမလဲဆိုတာကိုစဉ်းစားပြီးတဲ့အခါမှာတော့ဝိညာဉ်သက်တာအတွက်စဉ်းစားစေချင်ပါတယ်။သခင်ယေရှုခရစ်တော်ဘုရားယေရုရှလင်မြို့ကိုကြွရတဲ့အခါတမန်တော်များကိုပြင်ဆင်ဖို့ရှမာရိယွာတရွာကိုစေလွတ်ခဲ့ပါတယ်။အဲ့ဒီအခါမှာယွာသားတွေကငင်းပယ်ခဲ့ကြတယ်။ ယာကုပ်နဲ့ယောဟန်တို့ကသူတို့ညင်းဆိုတာကိုကြားတဲ့အခါမှာသခင်ကျွန်ုပ်တို့ဒီကောင်းကင်မှမိကြစေ၍ထိုသူတို့ကိုလောင်စေခြင်းကအလိုရှိတော်မူသလို့လို့ရှောက်ဆိုထားတာကိုတွေ့ရပါတယ်။ဘာဖြစ်လို့လဲဆိုရင်တောင်ပေါ်မှာသခင်ဟာမောရှေအေလိယားတို့နဲ့အတူရှိစဉ်အသင်းတံပြောင်းလဲတော်မူခြင်းကိုတွေ့မြင်ခဲ့ပြီးအေလိယားနဲ့ကောင်းကင်မှမိကြခြင်းအကြောင်းကသူတို့ရဲ့နှလုံးသားအသိထဲကိုဝင်ရောက်နေလို့ဖြစ
ခွင့်တောင်းတာကိုသခင်ယေရှုကဆုံးမတော်မူခဲ့ပါတယ်1984ခုနှစ်မှာတက်ဆက်တက်တူကိုရောက်ပြီးရက်အနည်းငယ်အကြာမှာပဲဘရူရက်ရစ်ဟာနာနဲ့နနာကြီးအိမ်ယာမှနိုးထခဲ့ရတယ်။စစ်ပညာလင်းကျင်ရေးအစီအစဉ်အရဘိုလောင်းတပ်ဖွဲ့အတွက်တင်းနှင်းဆင်းဖို့ရန်ကျောင်းသားကြီးများကနိုးတဲ့အတွက်ကြောင့်ပဲဖြစ်ပါတယ်။ဘရူးစ်ဟာပူပြင်းဆွတ်ဆူထိုင်းမိုင်းရဲ့ယာလီဥရုအခြေအနေမှာမိုင်ပေါင်းများစွာအပြည့်လင်းကျင်ဖို့အာဓမ္မစိတ်ခိုင်းခြင်းခံခဲ့ရပါတယ်။လဲကျသွားရာကနေပြန်ထပြီးဆက်ပြေးရပြန်ပါတယ်။နောက်တစ်ချိန်လဲကျသွားတဲ့အခါမှာတော့တတိလစ်သွားပြီးအဲ့ဒီနေ့မှာပဲသူဟာတိတ်ဆုံးသွားခဲ့ပါတယ်။သူ့ကိုအနိုင်ကျင့်တဲ့အကြောင်းသားအုပ်စုဟာလူသေးစေမှုနဲ့တရားဆွဲဆိုခြင်းခံလိုက်ရပါတယ်။ဒီလိုအဖြစ်ဆိုးနဲ့ကြုံခဲ့ရပြီးနောက်ပိုင်းမှာတော့ဘရုစ်ရဲ့ဖခင်ကဌာနဆိုင်ရာအုပ်ချုပ်ရေးတင်ကြားရေးဝန်ထမ်းများနဲ့အကြောင်းသားတို့ကိုစားရဆောင်ရေးသားပေးပို့ခဲ့ပါတယ်။သားဖြစ်သူကြုံရတဲ့ရက်ဆက်တဲ့မတရားမှုကိုမပြောဘဲကျွန်ုပ်ရဲ့သားဘရုစ်ကွယ်လွန်ခြင်းအမှုမှာတက်ဆက်တက်တူနဲ့အဖွဲ့သားများပြတာတဲ့ထတ်တူကြည်ကွဲခြင်းဂရုစိုက်ဖေးမှခြင်းတို့အတွက်ကျွန်တော်တို့မိသားစုကအားရဂျေစုတင်ကြောင်းဒီကိစ္စကိုအာဃာတမထားကြောင်းဖခင်ရှင်ဟာဘယ်တော့အခါမှအမှားမလုပ်ပါအခုဘရုစ်ကသူ့သခင်နဲ့အတူကောင်းကင်အိမ်တော်မှာဆံနေပြီဖြစ်တယ်ဘာကြောင့်ဖြစ်ရတာလဲလို့တယောက်ယောက်ကမေးရင်ထာဝရအသက်အတွက်တမလွန်ဘဝကိုဘယ်မှာအခြေချမလဲဆိုတာလူတွေစဉ်းစားမိဖို့အဲ့လိုဖြစ်ရတာပေါ့ဆိုတဲ့အဖြေကအဖြေအများကြီးတဲကတခုဖြစ်လိမ့်မယ်လို့ရေးသားခဲ့ပါတယ်ဘရုစ်ရဲ့အဖေဟာအဆိုးအဖြစ်အရှုံးမခံပဲအကောင်းအဖြစ်အဆိုးကိုနိုင်ကြောင်းတွေးခဲ့ရပါတယ်ရန်သူများကိုတရားစီရင်ဖို့ရန်အတွက်ကျမတို့ရဲ့အလုပ်မဟုတ်ပါဘူး။ငါဒီအဖြစ်တရားကိုစီရင်ပါ၏။အဖြစ်နှင့်အလျောက်ငါဆက်ပေးမယ်လို့ဖျားရှင်ကမိန့်တော်မူခဲ့ပါတယ်။ကျမတို့ရဲ့အလုပ်ကကိုတော်ပေးသနာတော်မူတဲ့ကယ်တင်ရှင်ဆုလက်ကိုကမ္ဘာလောကလူသားများစီကိုပို့ဆောင်ပေးဖို့ဖြစ်ပါတယ်။ ဒီကနေ့ညွှတ်ပြတော့တတရှင်များရှင်လန်းကျမ်းမာကြပါစေဒီကနေ့ညွှတ်ပြတော့တငယ်ကြားဆိုတဲ့စကားရှိတဲ့အတိုင်းအမြင့်ဆုံးလှုပ်ဆောင်ချက်ကိုလှုပ်ဖို့တိုက်တွန်းထားပါတယ်ဝိညာဉ်အတ္တရဲ့အမြင့်ဆုံးလှုပ်ဆောင်ချက်ဖြင့်အသက်ရှင်နိုင်ကြဖို့ပြောပါရစေ